လူခွေရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ခီးစဉ်ကိုတရုတ်အာဏာပိုင်တွေကဝါရဖြတ်မှုအသုံးချမှာကိုတကြွလှုပ်ရှားသူတွေစိုးရိမ်နေချိန်မှာပဲလူခွေရေးကဦးစားပေးကိစ္စဖြစ်တဲ့အကြောင်းမဟာမင်းကြီးမီရှဲဘက်ရှီကပြောကြားလိုက်ပါတယ်။နှစ်ပေါင်း18နှစ်အတွင်းပထမဆုံးအချိန်လူခွေရေးမဟာမင်းကြီးတို့ရဲ့တရုတ်ပြည်ခီးစဉ်မှာလူခွေရေးကိစ္စတွေကိုတရုတ်စိုးရွားနဲ့ဓာတ်ရိုက်ဆွေးနွေးဖို့ရည်ရွယ်ထားတယ်လို့လည်းပြောဆိုလိုက်ကြပါလူခွင့်ရေးကိစ္စအဓိကနေရာမှာရှိရမှာဖြစ်ပါတယ်လို့ဗော်ဒူးနေတရုတ်သမ္မတရှီရှင်းဖင်နဲ့အွန်လိုင်းတွေ့ဆုံမှာမဟာမင်းကြီးပြောဆိုသွားတာပါ Amnesty International ပါဝင်နိုင်ငံကလူခွင့်ရေးဖွဲ့စည်းတွေကတော့တရုတ်နိုင်ငံကကိုယ်ပိုင်အုပ်ချုပ်ခွင့်ရရှင်ချမ်းဒေသမှာအများစုနေထိုင်ကြတဲ့ဝီဂါမွတ်စလင်တွေပေါ်ကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုတွေလူသားစုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုဖြေရှင်းပေးဖို့တိုက်တွန်းနေပါတယ်မဟာမင်းကြီးရုံးကတော့တရုတ်သမ္မတပါဝင်အစိုးရတာဝန်ရှိသူတွေနဲ့မဟာမင်းကြီးတွေ့ဆုံမှုဟာတရုတ်နိုင်ငံနဲ့နိုင်ငံတကာကဆွေးနွေးနေရတဲ့လူခွင့်ရေးကိစ္စတွေကိုဓာတ်ရိုက်ဆွေးနွေးနိုင်မဲ့အခွင့်အလမ်းကောင်းတစ်ခုဖြစ်နေပြီးလို့တုံ့ပြန်ကြေဆွထားပါတယ်တရုတ်နိုင်ငံကြားရေးဝန်ကြီးဌာနကလည်းမဟာမင်းကြီးဟာခီးစဉ်အတွင်းကန္နာပေါင်းစုံကလူတွေနဲ့တွေ့ဆုံပြီးအမြင်တွေကိုဖလှယ်သွားမှာဖြစ်တဲ့အကြောင်းပြောဆိုထားပါဝီဂါမွတ်စလင်တွေပေါ်လူမျိုးတုံးအောင်လုပ်နေတယ်လို့စွပ်စွဲထားတဲ့အမေရိကန်ပါဝင်အနောက်နိုင်ငံတချို့ကတော့လူခွင့်ရေးမဟာမင်းကြီးရဲ့ခီးစဉ်ပေါ်ဆွေးနွေးနေတဲ့သဘောထားတွေကိုပြောဆိုထားကြပါတယ်